Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်မေလ1ရက်ဗုဒ္ဓဟူးနေ့ညနေဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗင်နီဇွဲလားမှာအာဏာသိမ်းမှုကြိုးပမ်းမှုတွေပေါ်ပေါက်နေတဲ့အကြောင်းအစိုးရကပြောနေတယ်လို့တိုက်ခံကလည်းအစိုးရဖြုတ်ချရေးနောက်ပြန်ဆုတ်လို့မရနိုင်တဲ့အကြောင်းပြောလိုက်ပါရယ်။ဂျပန်ပြည်ထောင်စုနာရိုဟီတိုကပြည်သူလူထုစိတ်ချမ်းသာအောင်စွန့်မှုကောင်တောင်းတောင်းမယ့်အကြောင်းဒီနေ့တရားဝင်နန်းတက်တဲ့နေ့မှာပဲကတိပြုပြောကြားလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နန်းလောင်နဲ့တူချညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့နိုင်ငံတကာအလုတ်သမားနေ့ဖြစ်တဲ့ဒီနေ့မေလ1ရက်နေ့မှာမြန်မာနိုင်ငံအလုတ်သမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကအစိုးရကိုအခုလိုတိုက်တွန်းသွားပါတယ်။
အလုသမားညင်ပေါ်မှုဖြစ်ရှင်ဥပဒေနဲ့အလုသမားအဖွဲ့အစည်းဥပဒေပြင်ဆင်ရေးမှာအလုသမားတမက်ကများရဲ့ပြင်ပြအကြံပြုချက်များကိုလေ့ထားပြီး
မြန်မာနိုင်ငံအလုတ်သမားနေ့အထိမ်းအမှတ်အခမ်းအနားကြောင့်နိုင်ငံတကာသတင်းတွေအပြီးနှာစင်ကြရမှာဖြစ်ပါတယ်။အဲဒီနောက်အစိုးရဘက်ကအပြစ်ရရေးနှစ်လထပ်ပြီးတော့အချိန်တိုးထားတဲ့ကာလအတွင်းမှာတနိုင်ငံလုံးအပြစ်ရပ်သွားဖို့ညှိနှိုင်းနိုင်လိမ့်မယ်လို့အစိုးရဘက်ကမျှော်လင့်ပါတယ်။နိုင်ငံတကာသတင်းလွှာအနေနဲ့လူမှုအုံကြွားမှုတွေဖြစ်နေတဲ့ဗန်နီဇွဲလားနိုင်ငံရဲ့တည်ငြိမ်အောင်စစ်တပ်ပဲပြောင်းလာအောင်ဘာတွေလုပ်ကြမလဲဆိုတာကိုလည်းပြောပြပေးမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
ဗင်နီဇွဲလားနိုင်ငံကာကာစ်မြို့တော်မှာအာဏာသိမ်းမှုကြိုးပမ်းမှုတွေပေါ်ပေါက်နေတဲ့အကြောင်းဆိုရှယ်လက်ဆွေးရကပြောဆိုလိုက်ပါတယ်။ဒီချိန်မှာပဲအတိုက်ခံခေါင်းဆောင်လက်ဖြစ်ယာယီသမ္မတဖြစ်အမေရိကန်ကအသိအမှတ်ပြုထားတဲ့ဝိုက်ဂွိုင်ဒိုကတော့သမ္မတနီကိုလတ်စ်မာဒူရိုဆွေးရကိုဖယ်ရှားရေးကြိုးပမ်းမှုတွေဟာနောက်ပြန်ဆုတ်လို့မရနိုင်တဲ့အကြောင်းပြောဆိုလိုက်ပါတယ်။မြို့တော်လမ်းနေပေါ်မှာတော့ထောင်နဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြတယ်လို့တနတ်တန်နေတဲ့သူသမ္မတမာဒူရိုကိုထောက်ခံတဲ့စစ်တပ်ကဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့လူစုခွဲဖို့လဲကြိုးပမ်းခဲ့ကြတာပါ။ဗီဒီယိုမှတ်တမ်းတစ်ခုထဲမှာတော့စစ်တပ်ကိုခဲနဲ့ပေါင်နေရတဲ့ဆန္ဒပြသူတွေကိုဗင်နီဇွဲလားအရင်တပ်ဖွဲ့ကကားစင်းနဲ့ဝန်တိုက်တာကိုတွေ့ရပါတယ်။စစ်သားတယောက်ကိုတနက်ချီထိမှန်ခဲ့တယ်လို့လည်းအစိုးရကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အခြေအနေကိုအနည်းငယ်စောင့်ကြည့်နေတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တယ်လို့အမေရိကန်ပြည်သူအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့လွတ်လပ်ခွင့်အတွက်အတူရတူရဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကတော့လက်ရှိအခြေအနေအရအလွန်အမင်းလေးနက်ပြီးတိမ်မွေ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားကာဝေးဝန်ကြီးဗလာဒီမီယာပါထရီနိုလိုပက်စ်ပါဝင်ဗင်နီဇွဲလားအစိုးရတာဝန်ရှိသူအနေနဲ့စစ်တပ်ကထိပ်ဖန်းခေါင်းဆောင်တွေကိုအတိုက်ခံခေါင်းဆောင်ထံမှပဲပြောင်းလာအောင်စီရင်ကြဖို့လဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတိုက်တွန်းခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရင်မှုရောဘတ်မူလာရဲ့အစီရင်ခံစာကိုရှစ်နေကျော်ဝီလျံဘာကလေးမျက်နှာစာအနစ်ချုပ်ထုတ်ပြန်ခဲ့တာမှာအစီရင်ခံစာပါအကြောင်းအရာတွေသဘောတဘာဝတွေနဲ့အနစ်သာရတွေကိုအပြည့်အဝဖော်ပြထားခြင်းမရှိဘူးဆိုပြီးမစ္စတာမူလာကရှစ်နေချုပ်စီမတ်လအတွင်းစာရေးသားပေးပို့ခဲ့တယ်လို့ The Washington Post သတင်းစာကဖော်ပြလိုက်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရရေးဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ခြင်းရှိမရှိအချိန်အတော်ကြာအောင်စုံစမ်းပြီးမှတွေ့ရှိခဲ့တဲ့အချက်တွေနဲ့ပတ်သက်လို့ရှေ့နေချုပ်ဘာကအမေရိကန်လွှတ်တော်နဲ့အများပြည်သူသိအောင်အနစ်ချုပ်ထုတ်ပြန်ခဲ့တာပါ။အစဉ်ခံစားပါအရေးကြီးတဲ့တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့အမြင်တွေရှုပ်ထွေးနေတယ်လို့မစ္စတာမူလာကရေးသားထားကြောင်း Washington Post သတင်းစာကဖော်ပြပါရယ်။စုံစမ်းမှုနဲ့ပတ်သက်လို့ပြည်သူလူထုဘက်ကအပြေအဝါယုံကြည်မှုရှိစေရေးအတွက်အထူးစုံစမ်းရင်းမှုမူလာကိုတာဝန်ပေးအပ်ခဲ့တဲ့တရားရေးဌာနရဲ့အဓိကရွယ်ချက်ကိုပြည်သူတွေဘက်ကနားလည်မှုလွဲမှားသွားစေနိုင်တယ်လို့လည်းရှင်းနေချုပ်ဘာစီပေးပို့တဲ့စာထဲမှာစုံစမ်းရင်းမှုမစ္စတာမူလာကရေးသားထားတာပါ။သမ္မတထရမ့်နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်တဲ့အထောက်အထားတွေနဲ့တရားရေးကိစ္စရပ်တွေမှာသမ္မတဘက်ကကြားဝင်ဟန်တာတဲ့တက်သည့်အထောက်အထားတွေကိုမစ္စတာမူလာကမတွေ့ခဲ့ဘူးဆိုပြီးရှင်းနေချုပ်ဘာကအကောင့်တော့ဖော်ပြခဲ့တာဖြစ်ပြီးစုံစမ်းရင်းမှုမူလာဘက်ကဘယ်အချက်ကိုအတိအကျကန့်ကွက်ပြောဆိုရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေပေါ်ထူးဆန်းစစ်ဆေးမှုရောဘတ်မူလာရဲ့တွေ့ရှိချက်အစီရင်ခံစာကိုဒီလဆန်းမှာပဲထုတ်ပြန်ခဲ့တဲ့ရှင်းနေချုပ်ဝီလျံဘာကိုလွှတ်တော်မှတ်တီမေးခွန်းထုတ်ဖို့ရှိနေပါတယ်။ Republican Party ကဦးဆောင်တဲ့ ထက်လွတ်တော်တရားရေးကော်မတီနဲ့ဒီနေ့တွေ့ဆုံရမှာတော့အနည်းဆုံး3နိုင်လောက်ကြာမယ်လို့လည်းခန့်မှန်းရပါတယ်။အစီအခံစာမှာထည့်သွင်းထားတဲ့စုံစမ်းရေးအဖွဲ့ရဲ့ကောက်နှုတ်ချက်တွေကိုထုတ်ပြန်မှုကြိုးပမ်းတဲ့အနေနဲ့ထူးစုံစမ်းရေးမှုမူလကရှေ့နေချက်ကိုစာနယ်ရောဖုန်းနဲ့ပါဆက်သွယ်ခဲ့တဲ့အကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်ခွန်ရဖို့တည်ကြတာလို့ရှိပါတယ်။ရှေ့နေချက်ကတော့အစီအခံစာကိုတရားဝင်မထုတ်ပြန်ခင်မှာပဲသူ့ရဲ့ကိုယ်ပိုင်ကောက်နှုတ်ချက်ကိုထုတ်ပြန်ခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အစီအခံစာမှာပါဝင်တဲ့အကြောင်းအရာတွေကိုမချုံငုံမိဘူးလို့အထူးစုံစမ်းရေးမှုကခန်းစားမိတဲ့အကြောင်းလဲသတင်းကဖော်ပြထားတာပါ။ဆက်မျက်နှာ၄00နီးပါးရှိတဲ့စင်ခစားကို၄မျက်နှာစာကောက်နှုတ်ချက်ထုတ်ပြန်ခဲ့ရမှာတမန်တော်နဲ့ထရန်နေနဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာမရှိတဲ့အကြောင်းနဲ့ရုရှားကရွေးကောက်ပွဲကိုကျောင်းဝင်နှောက်ယှက်တဲ့လုပ်ရမှာရန်စွေကျောင်းနဲ့ညီစွန်းတဲ့လုပ်ရမျိုးမတွေ့ခဲ့ရတဲ့အကြောင်းသုံးသပ်ခဲ့တဲ့အတွက်ရှင်းနေချုပ်ပေါ်အတိုက်ခံဒီမိုကရက်တစ်အပါအဝင်ဝေဖန်သူတွေရဲ့ပြောဆိုမှုတွေနဲ့လည်းကြုံရပါတယ်။သမ္မတအနေနဲ့ရုရှားနဲ့ပူးပေါင်းချက်စီရဲ့လုပ်ရမျိုးမတွေ့ခဲ့ရတယ်လို့နောက်ပိုင်းသမ္မတဖြစ်တာဝန်ယူချိန်မှာတရားရေးလုပ်ငန်းတွေကိုနှောက်ယှက်တဲ့မမှန်မကန်လုပ်ရမျိုးကိုလည်းမတွေ့ခဲ့ရတဲ့အကြောင်းရှင်းနေချုပ်ကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်ကတက္ကသိုလ်ကျောင်းတစ်ခုမှာလူနှစ်ယောက်တိတ်ဆိတ်ခဲ့တဲ့အင်္ဂါနေ့ကသဏ္ဍပစ်ခတ်မှုမှာတန်ရာရှိတဲ့သဏ္ဍသမားကိုရဲတွေကဖမ်းဆီးထားပါတယ်။မြောက်ကယ်ရိုလိုင်းနာရှလော့တက္ကသိုလ်ကျောင်းဝင်အတွင်းအင်္ဂါနေ့မော်လယ်ပိုင်းမှာသဏ္ဍတန်တွေကြားပြီးတဲ့နောက်လုံခြုံရေးကိုချက်ချင်းပြေပုံဖို့တတိပေးတဲ့ဖုန်း message စာတိုးတွေကိုကျောင်းသားတွေနဲ့ကျောင်းဝန်နှံ့တွေစီအရေးပေါ်တာဝန်ရှိသူတွေကပေးပို့ခဲ့တာပါ။သဏ္ဍသမားကိုကျောင်းတာဝန်ကြားတဲ့အဆောင်ရဲတွေကဖမ်းဆီးနိုင်ကြတာဖြစ်တယ်လို့တက္ကသိုလ်ကျောင်းလုံခြုံရေးရဲမှူး Jeff Baker ကသတင်းထောက်တွေကိုပြောပါတယ်။တနတ်သမားဟာအသက်22နှစ်အရွယ် Tyson Andrew Tarrell ဆိုလိုဖြစ်ကြောင်း Charlotte McLebuck ရဲဌာနကကြေညာထားပြီးတော့ဒီလိုပြစ်ခတ်ရတဲ့ရွယ်ချက်ကတော့မသိရသေးပါဘူး။ဒီပြစ်ခတ်မှုအတွင်းလူ၄ယောက်ဒဏ်ရာရပြီး2ဦးကတော့စွန့်ရတဲ့အနေအထားမှရှိတယ်လို့ဆိုပါတယ်။နောက်ဆုံးဆံမပွဲကိုလည်းတနင်္ဂနွေနေ့ထိရွှေ့ဆိုင်ထားတယ်လို့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။
ဗီဒီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျပန်အေဂရပီယန်နာရူဟီတိုကပြည်သူလူထုစစ်ချမ်းသာကိုစွန့်မုံကောင်တောင်းမဲ့အကြောင်းဒီနေ့တရားဝင်နန်းတက်တဲ့နေ့မှာပဲကြေညာပြောကြားလိုက်ပါတယ်။တိုကျိုမြို့တော်မှာရှိတဲ့နန်းတော်ကအခမ်းအနားမှာတော့လက်သုံးတော်ဒါရေရတနာနိုင်ငံကိုစားပြုတစိတော်နဲ့ကိုပိုင်တစိတော်တွေပါဝင်တော်ဝင်ဆောင်ရောင်တွေကိုလည်းလက်ခံရယူခဲ့ပါတယ်။ဒီနေ့လက်ခံရယူခဲ့တဲ့နန်းသုံးပစ္စည်းတွေကိုတော့နှစ်ပေါင်း100အတွင်းဂျပန်နိုင်ငံမှာပထမဆုံးနန်းဆွင့်ခဲ့တဲ့ကမီတော်အကီဟီရိုကမနေ့ကပဲပြန်လည်အနန္တထားတာပါ။ကနပီဘရင်သက်ကအချင်းယုံမိန်ချမ်းရမှာတော့မြင့်မြတ်တည်ကြည်တဲ့ခံစားချက်မျိုးဝင်မိတဲ့အကြောင်းနဲ့တိုင်းပြည်ရဲ့သင်္ကေတတစ်ခုဖြစ်ဂျပန်ပြည်သူတွေညီညွတ်ရေးအပြည့်အဝတောင်းဝန်ယူသွားမှာဖြစ်တဲ့အကြောင်းလည်းကြေပြူပြောကြားခဲ့ပါတယ်။ဂျပန်ပြည်သူတွေဆက်လက်ဖွံ့ဖြိုးတိုးတက်စေဖို့နဲ့ကမ္ဘာညီငယ်အတွက်လည်းစုတောင်းပေးမယ့်အကြောင်းမိန်ချခဲ့တာပါ။ဂျပန်နိုင်ငံမှာဘရင်တွေဟာအစဉ်လာအပြင်တိုင်းပြည်ရဲ့အကြီးအကဲသင်္ကေတအဖြစ်ကိုစားပြုဝင်မလဲနိုင်ငံရေးအနာတော့မရှိကြပါဘူး။ဂျပန်နိုင်ငံရဲ့126ဆက်ဘရင်ဖြစ်လာတဲ့နာရူဟီတိုရဲ့အခမ်းအနားကိုတော့ဂျပန်နိုင်ငံရဲ့ဓလေ့ထုံးစံရမီဗီယာမာဆာကိုနဲ့အသက်19နှစ်အရွယ်သမီးတော်အဲကောင်တို့တရားခွင်မရခဲ့ကြပါဘူး။အမျိုးသမီးဖြစ်တရားခွင်ရခဲ့သူဆိုလို့ဝန်ကြီးချုပ်ရှင်ဆိုအာဘေးဆူရဖွဲ့ကတူးဥစာရှိခဲ့ပါတယ်။
မေလတရက်နေ့မှာကြာရောက်တဲ့မေဒီကမ္ဘာအလုံသမားနေ့မှာလှူရေဆူရေချီတက်ကြမှာဖြစ်တဲ့အတွက်ကမ္ဘာအမျိုးကြီးတွေမှာရဲလုံခြုံရေးတွေတိုးချထားပြီးဒရုန်းယာဉ်တွေကမ္ဘာအသုံးပြုထားပါတယ်။မေဒီနေ့ကိုနိုင်ငံတော်အားလည်းရဲ့အဖြစ်နိုင်ငံပေါင်း80ကျော်မှသတ်မှတ်ထားတာပါ။အဝါရောင်ရောင်ပြန်အင်ဂျင်ဝတ်ပြီးတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေပါရှိနေတဲ့ပြင်သစ်နိုင်ငံမှာလည်းမြို့တော်ပါရီတဝိုက်ရဲအင်အား9400နဲ့ဒါဇင်နဲ့ချီတဲ့ဒရုန်းယာဉ်တွေအသုံးပြုဖို့စီစဉ်နေပါတယ်။ပါရီမြို့နယ်နိုင်ငံသဝန်းကလမ်းမတွေပေါ်မှာဒီကနေ့မေဒီနေ့ထိမ့်မှချီတက်ကြတဲ့အခါအဝါရောင်ရောင်မြန်အင်ဂျင်ဝတ်တဲ့ဆန္ဒပြသူတွေယူနီယံလုပ်သားတွေနဲ့အစွန်းရောက်လှုပ်ရှားသူတွေပူးပေါင်းသွားနိုင်တဲ့အနေရှိတယ်လို့ပြင်းထန်ပြည်ထောင်ဝန်ကြီးခရစ်စတိုဖာကက်စတီနာကပြောပါတယ်။လုံခြုံရေးတိုးမြင့်ချတာဟာဆန္ဒပြသူတွေကိုအကာအကွယ်ပေးဖို့တာမကပါရီမြို့ကိုအထူးကယုံမြို့တော်ဖြစ်အောင်လုပ်ဖို့ဆိုတဲ့လူမှုကွန်ရက်တွေပေါ်ကလုံဆော်စည်းရုံးနေတဲ့အပေါ်ကာကွယ်ဖို့လည်းဖြစ်တယ်လို့ပြောပါတယ်။ဂျာမနီနိုင်ငံမှာလည်းလူတွေဆန္ဒထုတ်ပေါ်ဖို့ One May Revolutionaries အဖွဲ့ကသတင်းမှတ်နဲ့ချီတိုက်တွန်းနေတယ်လို့မြို့တော် လီမှာလည်းလုံခြုံရေးအင်အား 9,500 အထိချထားရပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလည်းလူ 4,000 လောက်လမ်းမထွက်ဆန္ဒပြမယ်လို့ခန့်မှန်းထားတဲ့အတွက်လုံခြုံရေးတွေတိုးမြင့်ထားတယ်လို့ရဲဌာနပြောခွင့်ရသူကပြောပါတယ်။ဒါ့အပြင်မေဒီဆန္ဒပြပွဲတွေနှစ်နဲ့ချီကျင်းပလာတဲ့တူရကီနိုင်ငံအစ္စတန်ဘူမြို့တက်ဆင်ရင်းမြင့်ကိုလည်းရဲတွေကအကာအရနဲ့ချပြီးတော့ပိတ်ဆို့ထားပါတယ်။ဒီရင်းမြင့်မှာ1989ခုနှစ်ကဆန္ဒပြသူတွေထဲဘေးအဆောက်အဦတစ်ခုကနေတနက်နဲ့ပစ်ခဲ့တဲ့အတွက်လူ34ဦးသေဆုံးပြီးတော့ရာနဲ့ချီတန်ရာရခဲ့ပေမဲ့လက်တယ်မပေါ်ခဲ့ပါဘူး။အီရန်နိုင်ငံမှာလည်းချီတက်ပွဲလုပ်ဖို့စီစဉ်တဲ့လွတ်လပ်တဲ့အလုံသမားသမဂအဖွဲ့ဝင်12ဦးကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ကြောင်းဒေတာရင်းသတင်းတွေကဖော်ပြပါဗျာ
။ Internet မှာလျှို့ချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုလွန်ခဲ့တဲ့9နှစ်က Ecuador တန်ရုံမှာမခေါ်လုံခင်မှာအာမခံပေးထားတာကိုချူပေါင်းမှုနဲ့ London မြို့တော်ကတရားရုံးကထောင်ဒဏ်သတင်းပတ်50ကြက်ခံမှုစင်ကြေချလိုက်ပါတယ်။ဆွေနိုင်ငံမှာလိမ်ပိုင်းဆိုင်ရာစော်ကောင်းမှုဆွဲချက်နဲ့တရားစွဲခံထားရတဲ့ဖန်စီပြည်ပြန်ပို့ခံရမှာကိုစိုးရိမ်နေကြောင်း2012ခုနှစ်မှာပဲအစံကအီကွေဒေါ်တန်ယုံမှာခေလုံတိတ်ချောင်းခဲ့တာပါဆွေရိမ်နိုင်ငံကနောက်ပိုင်းမှာအမှုကိုရိုသိမ်းလိုက်ပေမဲ့အမေရိကန်ဆွေရဲ့လျှို့ဝှက်သတင်းချက်လက်တွေကို WikiLeaks website မှာဖော်ပြခဲ့မှုတွေပြည်ချက်အာဏာရှင်တွေကဖန်စီပြည်အမေရိကန်ကိုလွှဲပြောင်းပေးမှာစိုးရိမ်နေကြောင်းတန်ယုံမှာဆက်လက်ခေလုံခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့လတည်းမှာတော့အီကွေဒေါ်နိုင်ငံကခေလုံကိုပြန်လည်ရိုသိမ်းလိုက်ပြီးတဲ့နောက်ပြည်ချက်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးခဲ့တာပါသူကိုလွှဲပြောင်းပေးဖို့တောင်းခံထားတဲ့အမေရိကန်ပြည်ထောင်စုကတော့အမေရိကန်ဆွေရဲ့လေဝဲအချက်လက်ထောင်နဲ့ချီပြီးပေါက်ကြားခဲ့မှုနဲ့ဆက်နွယ်ပြီးကွန်ပျူတာဖောက်ထွင်းမှုနဲ့လည်းတရားစွဲဆိုထားပါတယ်
တောင်ဆူဒန်နိုင်ငံအပြည့်ရစာချုပ်ပြန်လည်အသက်ဝင်ခဲ့တဲ့2018စက်တင်ဘာလ12ရက်နေ့နောက်ပိုင်း6လတာကာလအတွင်းနိုင်ငံရေးအကျဉ်းသားတဦးမှလွန်မြောက်လာတာမရှိဘူးလို့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဆူဒန်လွန်မြောက်ရေးအတိုက်ခံလှုပ်ရှားမှု SPLM-IO အဖွဲ့ကအစိုးရကိုဝေဖန်သူ Angry Idris နဲ့လူအခွင့်ရေးရှေ့နေ Don Samuel Look တို့ဟာကင်ညာနိုင်ငံ Nairobi မြို့ကနေ2019ခုနှစ်ဇန်နဝါရီလ23နဲ့24ရက်နေ့မှာအတီးတီးပျောက်ဆုံးသွားခဲ့တာပါ။ကုလသမဂ္ဂကတောင်ဆူဒန်ရဲ့ကျွမ်းကျင်သူတွေပြုစုထုတ်ပြန်လိုက်တဲ့အစီအင်ခံစာအစီအင်ခံစာမှာတော့ Ingrid နဲ့ Luke တို့ဘယောက်နေတယ်လဲဆိုတော့မသိဘူးလို့တာဝန်ရှိသူတွေကညင်းဆိုကြောင်းဖော်ပြထားပါတယ်။အတိုက်ခံအုပ်အခုလိုပြောဆောင်သွားတာဟာတောင်တူဆူဒန်နဲ့ကင်ညာနိုင်ငံတာဝန်ရှိသူတွေရဲ့ပူးပေါင်းလုပ်ဆောင်မှုဖြစ်တယ်လို့တောင်ဆူဒန်ကလှုပ်ရှားတက်ကြွသူတွေကကောက်ချက်ချပါတယ်။တောင်ဆူဒန်သမ္မတပြောခွင့်ရသူကလည်းအဲ့ဒီလူနဲ့ဦးပြောဆောင်သွားတဲ့အပေါ်အစိုးရမှတာဝန်မရှိဘူးလို့ VOA ကမနစ်ကပြောဆိုထားပါတယ်။
ဖိလစ်ပိုင်နိုင်ငံမှာငွေကြေးပေါင်းဖို့မှုစည်းရုံးမှုတွေမှုခြေရန်အဆောက်အုံတွေယိုယွင်းမှုရေပိုင်းနဲ့အငင်းပေါင်းမှုစတဲ့ကိစ္စရပ်ပေါင်းများစွာကြုံနေရချိန်မှာပဲမေလ17ရက်နေ့တက်တန်းဝက်ယူကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်။ဒါပေမဲ့လည်းမဲဆန်နာရှင်တွေအနေနဲ့ကတော့လူလူသဘောထားစစ်တမ်းတွေမှာလူချက်များရေပန်းစားနေတဲ့သမရရော်ဒရီဂိုဒူတေတေကထောက်ခံတဲ့ကိုယ်စားလှယ်တွေကအထက်အဦးစားပေးရွေးချယ်မယ်အလားအလာတွေလည်းများနေပါတယ်။ဒီသမရအစဉ်အပါအဝင်ကိုယ်စားနေရာပေါင်း 18,000 လောက်အတွက်ရွေးချယ်မယ်ရွေးကောက်ပွဲမှာတော့ခက်ချင်းချင်းပြောဆိုပြမှုလေးရှိတဲ့သမရဒူတာတေရဲ့၃နှစ်ကြာအုပ်ချုပ်မှုပေါ်လူရည်ရဲ့သဘောထားကိုထင်ရှားလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ
်။ဘုရင့်နဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနိုင်ငံတကာအလုသမားနေမှာမြန်မာပြည်တွင်းကအလုသမားတွေအတွက်ရောထူးထူးခြားခြားတိုးတက်ပြောင်းလဲမှုဘာတွေလုပ်ပေးဖို့ရှိသလဲဆိုတာကြည့်ကြရအောင်ပါ။မြန်မာအစိုးရအနေနဲ့အလုသမားအခွင့်အရေးကာကွယ်ပေးနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေပြီးအလုသမားအခွင့်အရေးဆိုင်ရာဥပဒေသစ်တွေပြဋ္ဌာန်းဖို့ရှိနေတယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။ဒီလိုအလုသမားဥပဒေတွေရေးဆွဲရမှာအလုသမားသမဂ္ဂတွေရဲ့အကြံပြုချက်တွေကိုပါအလေးထားထည့်သွင်းဖို့အလုသမားအခွင့်အရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာကျင်းပတဲ့မေဒီနေ့ထိမ်းမှတ်အခမ်းအနားမှာအစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
အလုသမားတွေရဲ့အခွင့်အရေးအတွက်အလုသမားဥပဒေတွေပြဋ္ဌာန်းတဲ့နေရာမှာအလုသမားသမဂ္ဂတွေအခန့်ကဏ္ဍကိုအတိမတ်ပြုပေးပြီးအလုသမားသမဂ္ဂတွေရဲ့အကြံဉာဏ်ကိုအလေးထားရယူဖို့မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်ကရန်ကုန်လှိုင်သာယာမှာပြုလုပ်တဲ့ကမ္ဘာအလုသမားနေ့အခမ်းအနားမှာအစိုးရကိုတိုက်တွန်းသွားခဲ့ပါတယ
်။အလုသမားညင်ပေါ်မှုဖြစ်ရှင်ဥပဒေနဲ့အလုသမားအဖွဲ့အစည်းဥပဒေပြင်ဆင်ရေးမှာအလုသမားသမဂ္ဂများရဲ့ပြင်ပအကြံပြုချက်များကိုအလေးထားပြီးထည့်သွင်းပြင်ဆင်ပေးပါရ။မမနေ့ကမ္ဘာအလုံးမရေအဖွဲ့ချုပ် ILO ရဲ့လာမယ့်ဂျူနာမှာအတည်ပြုမဲ့လုပ်ငန်းခွင်အတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှု Gender Based Violation Convention ကိုမြန်မာနိုင်ငံအနေနဲ့ပြဋ္ဌာန်းချက် Convention အနေနဲ့သဘောတူလက်မှတ်ထိုးအတည်ပြုပေးပါရန်မမ3နိုင်ငံတကာအသိမှတ်ပြုတာ ILO ရဲ့ပြဋ္ဌာန်းချက်အမှတ်144 သုံးဝင်းဆိုင်ဆွေးနွေးမှုပြဋ္ဌာန်းချက်ကိုအာရုံ၁၀၀ပြည့်ဂုဏ်ပြုတဲ့နေ့တွင်အစည်းအဝေးလက်မှတ်ထိုးပြရန်တောင်းဆိုပါတယ်
။အခမ်းအနားကိုရောက်ရှိလာတဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းစွေကတော့အလုတ္တမခွင့်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့တက်ဆွမ်းတလောက်ကြိုးပမ်းနေတယ်လို့ပြောဆိုလိုက်ပါတယ်။ဒီအတွက်လည်းလွှတ်တော်ကနေတဆင့်အလုတ္တမဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတယ်လို့ VOA ကိုပြောပါတယ်။
ကျောက်ခိုင်ကဆိုတော့ဥပဒေအရအညံ့ပါဖြစ်ဖြစ်ကျွန်တော်တို့အလုပ်ရအလုပ်ရှင်အလုပ်သမားလက်မှတ်ပေါ်နိုင်တဲ့အတွက်
ဥပဒေကျောင်းပြီး
တော့ဒီခွဲရောက်ကြပြီးအလုပ်သမားတွေကိုတော့ကျွန်တော်တို့ခွဲဝေပေးခဲ့အလုပ်သမားတွေဘက်ကလည်း
ဟိုကျမ်းမာရေး
ပစ္စည်းကိုထူခွဲရောက်ကြပြီးမှသူတို့ငွေရမှာဖြစ်တဲ့အတွက်သူတို့ကဒေအတိုင်းကျွန်တော်ရုပ်လို့
ပေါ့နော
်အကြောင်းကြားလေးအ
ဲ့ဒါလေးကိုလည်း
ငွေလေးလောက်ပေးပါသူတို့ကဒီပတ်ဆိုင်ရမှာအိမ်ပေါ်ပြန်ကြရမှာ
အခမ်းအနားအတွင်းမှာမို့အတန်တွေရှုပ်ထွေးနေရတာကိုတောင်းပန်ပါတယ်ပြည်ထောင်စုဝန်ကြီးဦးသိန်းစေပြောတဲ့အထက်အလုတ္တမဆိုင်ရာအငင်းပွားမှုဥပဒေကိုပြင်ဆင်နေသလိုနိုင်ငံခြားသားအလုတ္တမဥပဒေကိုလည်းလွှတ်တော်ကတင်ပြထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်ဒါအပြင်အလုတ္တမတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးဆိုင်ရာဥပဒေတရက်ကိုလည်းပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုပါတယ်တစ်ဖက်မှာတော့အလုတ္တမတွေဘက်ကဝေဖန်နေတဲ့အလုတ္တမအခွင့်အရေးရရှိမှုနှေးပါနေတယ်ဆိုတာကိုတော့ပြည်ထောင်စုဝန်ကြီးဦးသိန်းစေကငြင်းဆန်ပါတယ်အလုတ္တမသမဂ္ဂတွေဖွဲ့စည်းခွင့်မရတာတွေကြုံနေရဆဲရှိတယ်လို့အလုတ္တမတွေဘက်ကဆိုပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အလုတ္တမတွေရဲ့ဘဝကိုမြင့်တင်ပြီးအလုတ္တမတွေပြည်ထနာကိုကူညီဖြည့်ရှင်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုသွားပါတယ်အလုတ္တမတွေရဲ့လူမှုဘဝတိုးတက်ရေးဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့လည်းတိုက်ရိုက်သက်ဆိုင်နေတာကြောင့်အလုတ္တမသမဂ္ဂတွေနဲ့ပူးပေါင်းမှုတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့လည်းဝင်းကြီးချုပ်ကဆိုပါတယ်အလုတ္တမအခွင့်အရေးလို့ဆိုတဲ့နေရာမှာအမျိုးသမီးအလုတ္တမတွေကိုအခွင့်အရေးပေးဖို့အကြမ်းဖက်ခံရတာတွေခွဲခြားဆက်ဆံတာတွေမရှိအောင်ကာကွယ်ပေးဖို့အမျိုးသမီးအလုတ္တမကောင်းဆောင်မဆွေဆွေအောင်ကတောင်းဆိုလိုက်ပါတယ
်အခုပို့ဆိုတာပေါ့နော်ဒီအလုတ္တမဥပဒေဆိုတာရှိရတဲ့အတိုင်းတောင်မှပဲကျမတို့ကိုတိတိကျကျနဲ့ဖော်ပြထားတာမရှိဘူးအခုကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့ဟိုပါပေါ့ဥပဒေဆိုတာလည်းမထွက်လာဘူးမထွက်လာသေးတော့ပို့ပြီးတော့စိုးတယ်ကျမတို့ကအကင်အတွက်ဖြည့်ရှင်းရတာပေါ့နော်ဥပဒေမရှိတဲ့အတွက်ကျမတို့ကအရန်ခက်ခဲတယ်အဲ့ဒါကြောင့်မလို့ကျမတို့ကအခုဥပဒေတရက်ထွက်လာအောင်လဲကျမတို့ကစူးစမ်းနေပါတယ်အစိုးရကလည်းကျမပြောချင်တာကကြတော့ဥပဒေတရက်ထွက်လာပြီဆိုလို့ချင်းတိတိကျကျလေးထွက်စေချင်တယ်ကျမတို့အခုလောလောဆယ်မှာရင်ဆိုင်နေရတဲ့အလုပ်သမားတွေမှာကဥပဒေတရက်တော့ထွက်လာတယ်ဒါပေမဲ့တိကျမှုမရှိတော့တဲ့ကျမတို့ဖြည့်ရှင်းရတာအရန်ခက်တယ
်ဒီကနေ့ကြာရောက်ခဲ့တဲ့129ချိန်မြောက်ကမ္ဘာအလုတ္တမနေကိုကျူဆိုတဲ့အနေနဲ့ဒီအခမ်းအနားကိုရန်ကုန်လှိုင်းတရားမှာကျင်းပခဲ့တာဖြစ်ပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမသမဂ္ဂများအဖွဲ့ချုပ်ကဦးဆောင်ကျင်းပခဲ့တာပါအလုတ္တမ9000ဝန်းကျင်လောက်တက်ရောက်ခဲ့တာတွေ့ရှိခဲ့ရပါတယ်ရှင်
မေခပြောပြသွားတာပါရှင်အခုတော့စစ်တိုင်း၅ခုမှာအပြည့်ရကာလ2လထပ်ပြီးတော့တွူလိုက်တဲ့အပေါ်မှာမျှော်လင့်ချက်တွေကိုလည်းသိကြရပါမယ်ရှင်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြည့်ရကာလ2လထပ်ပြီးတိုးမြင့်ထားတဲ့အချိန်တွင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ဘိုင်းလက်ထရခေါ်နှစ်ဖက်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတပ်မတော်ပြောခွင့်ရသူကပြောပါတယ်အပြည့်ရကာလတိုးမြင့်ပေးတဲ့အပေါ်သုံးသပ်သူအများစုကကြိုဆိုပေမဲ့တနိုင်ငံလုံးမှာအပြည့်ရထားတာမဟုတ်တဲ့အပေါ်မှာတော့ဝေဖန်တာတွေလည်းရှိနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါပါရှင်
ဟုတ်ကဲ့တမရော်ကောက်ွယ်ဦးစီးချုပ်ယုံကစစ်တိုင်းနယ်မြေ၅ခုမှာစီးရေလှုပ်ရှားတာတွေရပ်တန့်ခဲ့တဲ့လေးလတာကာလပြင်းပြောက်ခဲ့ချိန်မှာနောက်ထပ်အပြည့်ရက်ကာလကိုဇွန်လ30ရက်နေ့အထိထပ်မံတိုးမြင့်လိုက်တာပါဒီလိုနှစ်လတိုးမြင့်လိုက်ချိန်မှာ bilateral call နှစ်ဖက်အပြည့်ရက်စာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ကြောင်းတမရော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
ဒီကတော့ MNDA တဲ့ TNL ရဲ့ KIA ကတောင်းဆိုတာရှိတယ်မူဆယ်ဆွေးနွေးပွဲရလက်တွေရှိတယ်အဲ့မှာ NRPC ရဲ့ဆွေးနွေးပွဲမှာသူတို့ဆောင်ရွက်ခြင်းတဲ့အကြောင်းလေးတွေတင်ပြလိုက်တာရှိတယ်သူက NCA လက်မှတ်ထိုးနိုင်ပြီးသူတို့ဆောင်ရွက်သွားမယ်ဆိုတော့ဒီရဲ့ချက်မျိုးလည်းထုတ်ပြောထားတာရှိတယ်အဲ့မှာမှာသူတို့ bilateral အရင်ဆုံးလက်မှတ်ရေးထိုးနိုင်ဖို့စာချုပ်မူကြမ်းတင်ပြတာတွေရှိတယ်အဲ့တော့အဲ့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဟိုမန်တကြတော့ bilateral စာချုပ်လောက်ထိသူချုပ်ဖြစ်နိုင်အောင်ပြီးတော့အပြန်အလှန်စနစ်တော့ပါတော့အောင်ရွက်ပြီးလောက်ဖြစ်နိုင်တယ်လို့ညွှန်မှန်းတယ်အဲ့ညွှန်မှန်းချက်အကြောင်းမလဲအပြစ်ခတ်ရတာနှစ်လတိုးမြင့်လိုက်တာဖြစ်ပါတယ
်ဒီထုတ်ပြန်ချက်ဟာ2020ပြည့်နှစ်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နိုင်ဖို့ရည်ရွယ်တယ်လို့အပြစ်ရကာလအတွင်းမှာဒီလုပ်ငန်းတွေကိုအချိန်ဟုန်မြင့်ဆောင်ရွက်သွားမယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကစစ်ပြောပါတယ
်2020ပြည့်နှစ်မှာငင်းချမ်းရေးနဲ့ပတ်သက်လာကြဟိုအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့တဲ့ကျွန်တော်ကဒီပြစ်ခတ်ရဆိုင်ကာလခတ်တိုးလိုက်တာဖြစ်တယ်။အဲဒီပြစ်ခတ်ရဆိုင်ကာလအတွင်းမှာတော့ကျွန်တော်ငင်းငယ်လုပ်ငန်းစဉ်တွေကိုအချိန်ကိုမြင့်တင်အောင်ရပ်တော့ပါမယ်
။ ကျမ်းမော်ကထုတ်ပြန်တဲ့အပြည့်အခက်ရစဲမှုဟာကချင်နဲ့ရှမ်းပြည်နယ်လာပါဝင်ပြီးလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာဝေဖန်တာတွေရှိသလိုတနိုင်ငံလုံးအပြည့်အခက်ရစဲရေးကိုကြီးညာဖို့အတွက်တောင်းဆိုတာတွေလည်းရှိနေပါတယ်။နိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့အပြည့်ရက်ကာလနှစ်လတိုးမြင့်လိုက်တဲ့အပေါ်အခုလိုပြောဆိုပါတယ်
။အပြည့်ရက်တဲ့ဆိုကြတဲ့ကဟိုဘယ်နေရာမှာပဲကြီးရပေါ့နော်ဘလောက်ကြီးရဒါတော့ကျွန်တော်တို့ကြိုဆိုရပါပဲလေ။တစ်ဖက်ကတော့ကျူဆိုရမယ်ဒါပေမဲ့တစ်ဖက်ကလည်းပြောမယ်ဆိုရင်တတိုင်းပြည်လုံးမဟုတ်ဘူးဆိုတဲ့ခါကျတော့ဟိုဒီလောက်ကြီးအပြည့်ဝကြီးတော့ဟိုအားဥစ္စာတော့မဖြစ်နိုင်ဘူးပေါ့ဘာလို့လဲဆိုတော့ရခိုင်မှာအခုတောက်လျှောက်တိုက်ပွဲတွေဖြစ်နေတာဟုတ်တယ်တဘောပေါ့လေအဲလိုပဲကျွန်တော်နားလည်ပါတယ
်ကချင်နဲ့ရှမ်းပြည်နယ်မှာအပြည့်ရက်ပြီးရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်ဆွေးနွေးပွဲကိုထိခိုက်လာနိုင်ပွဲရှိကြောင်းလည်းဦးစီသူအောင်မြင့်ကတုံ့တက်ထားပါတယ်
ဒီအဖွဲ့စရာကအခုစနီးလေးနဲ့စနီးဘက်ထဲမှာပါတယ်ဒါပေမဲ့သူတို့အဖွဲ့တွေနဲ့အခုတော့တမ်ဘရိုနဲ့ကလည်းရခိုင်ပြည်နယ်မှာတိုက်နေခိုက်နေတဲ့ခါကျတော့ကိုယ်ကမှတိုက်နေခိုက်နေတာတွေမရဘူးဆိုရင်ဒီဘက်စနီးပွဲဘက်ကလည်းဟိုထိခိုက်လာနိုင်စရာရှိတာပေါ့ပြီးတော့မှနောက်ဒီသုံးဖွဲ့ပေါင်းပညာချက်ထုတ်ထားတာတစ်ခုလည်းရှိတယ်လေအဲ့ဒါပါလဲဆိုတော့ဟိုရခိုင်ပြည်နယ်မှာတိုက်ခိုက်တဲ့ဟာတွေနဲ့ပတ်သက်လို့ဟိုရက်ဆိုင်နေတာတွေမရှိဘူးဆိုရင်သူတို့လည်းစိတ်တော်နဲ့အထုတ်ပြန်မှုလုပ်မယ်ကွာညာဆိုတော့ဒါတွေလည်းစိုးရိမ်စရာပေါ့အဲ့လိုတော့ရှိပါတယ်
လွန်ခဲ့တဲ့လ24ရက်နေ့ကအစိုးရတက်မတော်အနေနဲ့ AA အပေါ်ထိုးစစ်တွေဆက်လက်ပြီးအရှိန်မြင့်ဆောင်ရွက်နေမယ်ဆိုရင် MNDAA ကိုကန့် TNLA ပလောင်နဲ့ AA ရခိုင်မဟာမိတ်တွေအနေနဲ့လုံတင်နာတွေကိုလှုပ်ဆောင်သွားရမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ဧပြီလ30ရက်နေ့မှာတော့ KIO ကချင်အပါအဝင်မြောက်ပိုင်းမဟာမိတ်လေးဘွဲ့ဟာအစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မူဆယ်မြို့မှာဆွေးနွေးခဲ့ကြပြီးမဟာမိတ်အဖွဲ့တွေဘက်က bilateral call နှစ်ဖက်အပြည့်အစုံချုပ်မူကြမ်းကို NRPC ကိုပေးအပ်ခဲ့ပါတယ်။မေလမှာထပ်မံတွေ့ဆုံဖို့ကိုလည်းသဘောတူခဲ့ကြပါတယ်။တမရော်ကအပြည့်ရက်ကာလနှစ်လထပ်မံတိုးမြင့်လိုက်တဲ့အပေါ်ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကလည်းကြိုဆိုကြောင်းထုတ်ပြန်ပြီးသက်ဆိုင်ရာအဖွဲ့တွေအားလုံးကိုအရက်သားတွေအပေါ်အကာအကွယ်ပေးဖို့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေအရချက်မှတ်ထားတဲ့တာဝန်ဝတ္တရားတွေကိုထိန်းသိမ်းစောင့်ရှောက်ဖို့အတွက်လည်းပန်ကြားထားပါတယ
်ကိုမိုးစောပြောပြသွားတာပါရှင်မြန်မာပြည်ဘက်ကသတင်းလွှာတွေဒီမှာပဲရန်နာပါရစီအခုတော့လူမှုအောင်ကြွမှုတွေဖြစ်နေတဲ့ဗန်နီဇွဲလာရဲ့နိုင်ငံရေးကိုလည်းအလှည့်ပေးကြပါရရှင်လူမှုအောင်ကြွမှုတွေဖြစ်နေတဲ့ဗန်နီဇွဲလာနိုင်ငံမှာသမ္မတကိုကြာခံပေးနေတဲ့စစ်တပ်ဘက်ပြောင်းလာအောင်နိုင်ငံထဲကအဓိကကြားတဲ့ပုံကိုယ်တွေဂျားဖြတ်သမ္မတဟွန်ကွာဒိုကိုထောက်ခံဖို့လိုတယ်လို့အမေရိကန်အစိုးရကပြောပါတယ်ဗန်နီဇွဲလာမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပြီးနီကိုလတ်မာဒူရိုအာနာဆွန်အောင်ဖြစ်နိုင်တဲ့နီလန်အားလုံးကိုစဉ်းစားနေတယ်လို့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြောကြားခဲ့တာပါဒီကနေ့နိုင်ငံကိုရုတ်တံပေါ်ကနေမိန့်ခွန်းပြောကြားတဲ့သမ္မတမာဒူရိုကတော့လူမှုအောင်ကြွမှုတွေကိုအရေးမကြီးသလိုပြောခဲ့တဲ့အပြင်အမေရိကန်ကလိန်ညာပြောနေတယ်လို့တုံ့ပြန်သွားပါတယ်အပြည့်စုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်
ပြည်သူတွေကြားနေထိုင်စားသောက်ရေးအကြက်အတဲတွေရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာနီကိုလတ်မာဒူရိုအစိုးရပြုတ်ကျသွားအောင်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာလဲလူတွေလမ်းပေါ်ထွက်အုံကြွဆန္ဒပြကြဖို့အတိုက်ခံကောင်းဆောင်ဂျားဖြတ်သမ္မတဟွမ်ကွိုင်ဒိုကအင်္ဂါနေ့ညရုံးကထပ်ပြီးတော့လှုံ့ဆော်တိုက်တွန်းခဲ့ပါတယ်။နိုင်ငံမှာအပြောင်းလဲဖြစ်ဖို့စစ်တပ်အနေနဲ့လူမှုဘက်ကိုပါဖို့လဲနောက်ဆုံးထွက်လာတဲ့ဟွမ်ကွိုင်ဒိုရဲ့ဗီဒီယိုထဲမှာတိုက်တွန်းထားပါတယ်ဗင်နီဇွဲလားမှာအဓိကကျတဲ့တာဝန်ရှိသူတွေကအတိုက်ခံတွေဘက်ကိုပါမယ်ဆိုရင်ငြိမ်းချမ်းတဲ့အသွင်ကူးပြောင်းမှုဖြစ်နိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကပြောကြားခဲ့ပါတယ
် Figures like Defense Minister Vladimir Padrino, Chief Judge of the Venezuelan Supreme Court Miguel Moreno, the Commander of the Presidential Guard Rafael Hernandez Dala.
ဂျာဖြတ်သမရဘက်ကိုစစ်တပ်ရဲ့ထောက်ခံမှုပြောင်းလာအောင်လို့ကာကွယ်ဝင်ကြီးဗလာဒီမီယာပါဒရီနိုဗင်နီဇွဲလားတရားဝန်ချုပ်တရားသူကြီးချုပ်မိုက်ကယ်မိုရီနိုသမရအဆောင်တပ်တမှုကြီးရာဖိုင်ဟန်ဒက်စ်ဒါလာတို့လိုပုဂ္ဂိုလ်မျိုးတွေကလှုပ်ဖို့လိုပါတယ
်ဗင်နီဇွဲလားစစ်ကောင်ဆောင်တွေကိုကျူးဘားနဲ့ရုရှားတို့ကထိန်းချုပ်ထားပုံရတဲ့အပြင်ကြောက်ရွံ့မှုတွေကြောင့်မဒူရိုအပေါ်တစ်ဆာရှိနေကြတာဖြစ်တယ်လို့လည်းဂျွန်ဘောလ်တန်ကပြောကြားခဲ့ပါတယ်မဒူရိုဟာကျူးဘားနိုင်ငံကိုထွက်သွားနိုင်ဖို့လေရင်ပေါ်တက်ခံပြီးမှရုရှားရဲ့နှာချမှုကြောင့်မသွားပြစ်ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းအင်္ဂါနေ့ရုံးက CNN ရုပ်သံကိုပြောကြားခဲ့ပါတယ်။ဒါပေမဲ့အင်္ဂါနေ့ညရုံးကရုပ်မြင့်တန်ကြားပေါ်ကနေမဒူရိုကမင်းကွန်းပြောကြားရမှာတော့ကျူးဘားကိုသွားဖို့လှုပ်တယ်ဆိုတာမဟုတ်ဘူးလို့တုံ့ပြန်သွားပါတယ်
။ Decía Mike Pompeo en la tarde que yo decía Maduro tenía un avión prendido para irse para Cuba, para huir.
Maduro ga le ne Cuba ko thwat pi bo lout da ko. Russia ga ni yo nengan de ga ni thwat ma twa ba ne lo pyo lo ma twa phit da lo Mike Pompeo ga pyo ge ba de. Ba lo le nya pyo ara le Mr. Pompeo. Sit ta ne yet phet ta won shi tu ri a na tain hmu ma pa ja bu Mr. Bolton ga le a mai pi ge ba de. Da mye Venezuela ma ho de kwet di de kwet phit de sana pya mu de ko shin nai ge ba bi. Mr. Trump ga le ma cha win sia a le nya sa ga thaw ne chi pyo ni ba de. American suwa de ga lu ri blaw thi khu lu bi ma hout da ri set pyo ni au ma ba le.
အင်္ဂါနေ့တုန်းကကရာကတ်စ်မြို့တော်တွေကနေရာတော်တော်များများမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေရှိခဲ့တယ်လို့မဒူရိုကိုထောက်ခံသူတွေကလည်းလမ်းပေါ်ထွက်အင်အားပြခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့စစ်တပ်ကြားပဋိပက္ခတွေလည်းဖြစ်ခဲ့ပါတယ်။လူစုခွဲဖို့ကြိုးစားတဲ့စစ်တပ်ကိုဆန္ဒပြသူတွေဘက်ကဂဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့စစ်တပ်ဘက်ကလည်းတန်ချက်ကကားတွေမျက်ရည်ရိုးပုံးတွေမိသက်ပိုက်တွေနဲ့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်။သမရမာဒူရိုရဲ့အဆိုအာနာသိမ့်ဖို့ကြိုးစားသူတွေကိုစုံစမ်းအရေးယူသွားမယ်လို့အင်ဂါနီညကမိန့်ခွန်းထဲမှာပြောကြားသွားပါတယ
်။ He hablado con el fiscal general de la República. Él ha designado a tres fiscales nacionales con carácter especial.
ကျွန်တော်ရှင်းနေကြုံနဲ့ဆွေးနွေးပြီးပါပြီ။ဖြစ်ခဲ့တာတွေမှာပါဝင်သူတွေကိုစုံစမ်းစစ်ဆေးဖို့ရှင်းနေကြုံကအထူးအစိုးရရှင်းနေ၃ယောက်ကိုတောင်းအပ်ပေးထားပါတယ်။နိုင်ငံရဲ့ဖွဲ့စည်းပုံအပေါ်ကြီးလေးတဲ့ပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံသူတွေကိုသူတို့ကစုံစမ်းမယ်။တရားဥပဒေစိုးမိုးမှုညဉ့်ညံ့မှုတွေကိုချိုးဖောက်သူတွေနောက်စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရအောင်ကျူးလွန်ခဲ့သူတွေကိုတရားရုံးတွေမှာအမှုဖွင့်အရေးယူသွားကြမှာဖြစ်ပါတယ
်။အာဏာချုပ်ကင်ထားတဲ့မတူရိုယာရုကနေပြုတ်ကျသွားအောင်ပြည်သူတွေကဆန္ဒထုတ်ဖော်အင်အားပြကြဖို့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတော့ဆက်ပြီးတော့တိုက်တွန်းနေပါတယ်။ဗင်နီဇွဲလာနိုင်ငံအသွင်ကူးပြောင်းရေးဖြစ်ဖို့အမေရိကန်ကနီလန်အားလုံးကိုစဉ်းစားနေတယ်လို့အမျိုးသားလွန်ကြော်ရေးအကြံပေးဂျွန်ဘိုလ်တန်ကအင်္ဂါနေ့ကပြောခဲ့ပေမဲ့အသေးစိတ်ကိုပြောဖို့တော့ငြင်းဆန်ပါတယ်။ဟွမ်ဂွိုက်ဒိုအာနာရလာတာနဲ့နိုင်ငံရဲ့စီးပွားရေးတိုးတက်အောင်လုပ်ပေးဖို့အမေရိကန်ပြည်ထောင်စုကအသင့်ပဲလို့တော့သူကပြောပါတယ်။တစ်ချိန်တည်းမှာပဲမဒူရိုကတော့အာနာသိမ့်ဖို့ကြိုးစားမှုတွေကိုနှိမ်နှင်းလိုက်နိုင်ပြီလို့ပြောနေပါတယ်ရှင
်။မတိမငိမ့်ဖြစ်နေတဲ့ဗန်နီဇွဲလားနိုင်ငံရဲ့ခြေနေကိုမဆုမြတ်မုံပြောပြသွားတာပါရှင်။ဗုဒ္ဓဦးနဲ့ညနေဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့လူလူကြမ်းမာရေးဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 kHz 11965၊လိုင်းဒိုမီတာ32 kHz 9303ည၊လိုင်းဒိုမီတာ58 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုပုဒ်ထူးနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။ဗင်နီဇွဲလားနိုင်ငံကာကတ်စ်မြို့တော်မှာအာဏာသိမ်းမှုကြိုးပမ်းမှုတွေပေါ်ပေါက်နေတဲ့အကြောင်းဆိုရှယ်လစ်ဆွေးရကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲအတိုက်ခံခေါင်းဆောင်လည်းဖြစ်၊ယာယီသမ္မတလည်းဖြစ်တဲ့အမေရိကန်ကအသိမှတ်ပြုထားတဲ့ဟွာဂွာဒိုကတော့သမ္မတနီကိုလတ်စ်မာဒူရိုဆွေးရကိုဖယ်ရှားရေးကြိုးပမ်းမှုတွေနောက်ပြန်ဆုတ်လို့မရနိုင်တဲ့အကြောင်းပြောလိုက်ပါတယ်။မြို့တော်လမ်းတွေပေါ်မှာတော့ထောင်နဲ့ချီတဲ့လူတွေဆန္ဒပြကြတယ်လို့တနတ်တန်နေနဲ့အတူသမ္မတမာဒူရိုကိုထောက်ခံတဲ့စစ်တပ်ကဆန္ဒပြသူတွေကိုမိသက်ဖက်တွေနဲ့လူစုခွဲဖို့လဲကြိုးပမ်းခဲ့ကြတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေပေါ်အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့တွေးရှိချက်အစဉ်ခံစားကိုဒီလဆန်းမှာပဲထုတ်ပြန်ခဲ့တဲ့ရှင်းနေချက်ဝီလျံဘားကိုလွှတ်တော်အမတ်တွေမင်းဝန်ထုတ်ဖို့ရှိနေပါတယ်။ Republican Party ကဦးဆောင်တဲ့ထက်လွှတ်တော်တရားရေးကော်မတီနဲ့ဒီနေ့တွေ့ဆုံချိန်မှာတော့အနည်းဆုံး3နာရီလောက်ကြာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ Internet မှာလေးဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုလွန်ခဲ့တဲ့9နှစ်ကအီကွေဒေါ်တာယုံမှာမခိုလုံငင်မှာအာမခံပေးထားတာကိုချူပေါမှုနဲ့လန်ဒန်မြို့တော်ကတရားရုံးကထောင်ဒဏ်သတင်းပတ်50ကြက်ခံမှုစင်ကြက်ချလိုက်ပါတယ်။ဆွေနိုင်ငံမှာလိမ်ပိုင်းဆိုင်ရာစော်ကောင်းမှုဆွဲချင်တဲ့တရားစွဲခံထားတဲ့အတွက်ဖမ်းဆီးပြီးပြန်ပို့ခံရမှာကိုစိုးရိမ်နေကြောင်း2012ခုနှစ်မှာပဲအစမ်းကအီကွေဒေါ်တာယုံမှာခိုလုံတိတ်ဆောင်ခဲ့တာပါ။ဆွေနိုင်ငံကနောက်ပိုင်းမှာအမှုကိုယူသိမ်းပြီမလဲ။အမေရိကန်ဆွေရရဲ့လိဝဲသတင်းချက်လက်တွေကို website မှာဖော်ပြခဲ့မှုအတွက်ပရိရှားအနာမဏိကဖမ်းဆီးပြီးပြန်လွှတ်ပြောင်းပြီးမှဆိုရင်အတွက်ဆက်လက်ခိုလုံနေကြတာပါ။ဂျပန်အီကရစ်ပြင်နာရူဟီတိုကပြည်သူလူထုစစ်ချမ်းသာအောင်စွန့်မုံကောင်တောင်းမဲ့အကြောင်းဒီနေ့တရားဝင်နန်တက်တဲ့နေ့မှာပဲကြေညာပြောကြားလိုက်ပါတယ်။
မေလာတရက်နေ့ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုစော်ဝင်းလိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio အစည်းအဝေး PPG Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစည်းအဝေးကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်တဲ့ညပိုင်းအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.
Thank you.